မြန်မာနိုင်ငံနေရာတော်တော်များများမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့လာတဲ့အတွက်တိုင်းဒါလက်နက်ကန်အဖွဲ့တွေထိန်းချုပ်ရန်နေမြေတွေမှာလည်းယောဂါကာကွယ်ရေးအတွက်စတင်ကန့်တလာနေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါကိုဗစ်ရောဂါကြောင့်တိုက်ဆုံမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်တိုင်းဒါလက်နက်ကန်အဖွဲ့စီတွေကလည်းသူတို့ထိန်းချုပ်ရာဒေသတွေမှာယောဂါကူးစက်ပြန့်နှံ့မှုကာကွယ်ထိန်းချုပ်ဖို့စ조사လာကြတာပါအစိုးရနဲ့အပြည့်ရက်စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်သစ်ပါတီကလည်းကက်ယောဂါကာလမှာပဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတာတွေနိုင်ငံရေးလှုပ်ရှားမှုတွေကိုပန်းအကန့်အသတ်နဲ့သာလှုပ်ရှားဖို့ညွှန်ကြားထားပါတယ်။မွန်ပြည်သစ်ပါတီ COVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးဗဟိုကော်မတီခေါင်းဆောင်ဖြစ်တဲ့နိုင်ပညာလည်းကတော့ကျန်းမာရေးလုပ်ငန်းတွေကိုတအတိကထားဆောင်ရွက်ဖို့ရည်ရွယ်တယ်လို့ပြောပါတယ်
။ကက်ယောဂါပြတ်ပွားလာတဲ့ကာလတုန်းကမွန်ပြည်ပါတီရဲ့ထိန်းချုပ်နိုင်ငံမှာရှိတဲ့အဖွဲ့ကြီးတွေပဲပေါ့နော်။ကျန်းမာရေးလုပ်ငန်းကတည်းကအခြားဒီပုံပြရေးလုပ်ငန်းတွေကိုကျွန်တော်တို့ကကျွန်တော်ဆယ်တော့ကတ်တတ်ထားတဲ့ကွန်ပျူတာဘူးဒီကက်ယောဂါထိန်းချုပ်နိုင်တဲ့ကာလကျမှကျွန်တော်တို့ပြန်ပြီးတော့ဝင်ဖိတ်ပြုမယ်။နောက်တစ်ခုကျတော့မွန်ပြည်ပါတီမြန်မာထဲမှာနိုင်ငံရေးပါတီမဲဆွေပုံရက်ကြတော့အချို့ဒေသတွေမှာကျွန်တော်တို့ပြန်လဲကတ်တတ်လာတာရှိတယ်။ကိုဗစ်ကာလပြတ်ပွားလာတဲ့အချိန်မှာအပြင်ကလူတွေကိုလာပြီးတော့မဲဆွေစီရင်ဖို့ကြတော့ကျွန်တော်တို့ကအများကြီးသတိထားရတယ်ပေါ့နော်။တတိကကိုဗစ်မကူးစက်ဖို့တော့အရေးကြီးတယ်
။မွန်ပြည်သစ်ပါတီထိုင်းချောက်ရနယ်မြေမှာလူစုလူဝေးလှုပ်ဆောင်တာတွေကိုတမ်းမြစ်ထားတယ်လို့မဲဆွေစီရင်ရေးလုပ်ငန်းတွေမှာလည်းလူ30ထက်မပိုဖို့ညွှန်ကြားထားပါတယ်။အစိုးရနဲ့အပြည့်အဝလက်မှတ်ထိုးထားတဲ့တိုင်းဒါလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KMU ကလည်းအလားတူလူစုလူဝေးမလုပ်ဖို့လိုအပ်ချက်ရဆောင်ရွက်တဲ့အခါမှာလူ30ထက်မပိုဖို့တတိပေးထားကြောင်းကြိုင်အင်းစိတ်ကြီးမြို့နယ်သူပလိုင်ရခရိုင်အသွေးရင်မှု Solid Stand ကပြောပါတယ်
ဒီတော့ဒီမှာလာနေတာပေါ့နော်အခုတော့ဒီပြည်ကုန်တိုင်းကလုံးဝပဲမော်လမြိုင်တို့ကိုလည်းသူတွေပြစ်လာတယ်ကျွန်တော်တို့လည်းလည်းပြောမယ်ဆိုရင်မိတ်လာတယ်ပေါ့နော်ဒီထဲမှာလည်းပြည်ပြည်လူနာလူကြီးလာတယ်ဆိုတဲ့အခါကျတော့ကျွန်တော်လည်းအထူးစိတ်ရတယ်တကြောင်လည်းပဲအမတ်စမယ်လက်သေးမယ်နောက်ပြီးတော့ဒီစမတဲ့စီတန်းများနဲ့ညီပေါ့လေအဲ့ဒါဆောင်ရွက်သွားဖို့ကျွန်တော်တို့ကတော့အထူးပြုပါတယ်
တရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းဒါလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ကလည်းသူတို့ထိန်းချုပ်ရန်နေမြေမှာယောဂါကူးစက်မှုအတိပြုသူမရှိသေးပေမဲ့ကာကွယ်ရေးအတွက်စီစဉ်ထားတယ်လို့တရင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုကြီးနော့ပူကပြောပါတယ
်ကျွန်တော်တို့လိုက်စားမှာတော့ပူတိလူနာတွေကတော့မတွေ့ဘူးနောက်ဒီမတင်ကားတဲ့လူနာတွေလည်းတတိတော့မရှိပါဘူးဒါမဲ့ကျွန်တော်တို့ကလည်းကာကွယ်တဲ့အနေနဲ့တော့နန်းတီပိတ်တာတွေဟို quarantine ဖြစ်တာတွေပညာဖွဲလုပ်တာတွေကတော့ကျွန်တော်တို့ဆက်သက်လုပ်နေပါတော့
မြန်မာနိုင်ငံမှာမကြသေးခင်ကစလို့ COVID ရောဂါတကြော့ပြန်ကူးစက်မှုတွေကြောင့်တည်ဆောင်သူတွေလည်းတိုးလာနေတာပါဒီနေ့အစောပိုင်းအထိကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ COVID ရောဂါကြောင့်တည်ဆောင်သူ32ဦးအပါအဝင်ရောဂါကူးစက်သူ3000ကျော်အထိရှိနေပါတယ်ကျွန်မအကနွန်ပါရှင်